ကမ္ဘာတစ်လုံးကိုဗစ် -19 ကူးစက်ခံရသူဟာစနေနေ့မှာတန်း80ကျော်သွားပြီဖြစ်ပြီးသေဆုံးရသူက3,900ခွဲကျော်ရှိတယ်လို့ John Hopkins တက္ကသိုလ်စစ်တမ်းမှာဖော်ပြပါတယ်။ American နိုင်ငံမှာတော့ကူးစက်သူ19သန်းနီးပါးနဲ့သေဆုံးရသူက3သိန်းကျော်ရှိပြီးကမ္ဘာမှာအများဆုံးဖြစ်ပါတယ်။ကမ္ဘာမှာကူးစက်သူဒုတိယအများဆုံးဖြစ်တဲ့အိန္ဒိယနိုင်ငံမှာစနေနေ့ကတစ်ရက်အတွင်းနောက်ထပ်ကူးစက်သူ2000ကျော်ရှိပြီးအခုဆိုစုစုပေါင်း10သန်းကျော်ရှိနေပြီးသေဆုံးရသူက3သိန်းခွဲလောက်ရှိတယ်လို့အိန္ဒိယကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။ဘရာဇီးမှာတော့တောက်ကြံတွေကနောက်ထပ်လူ900လောက်ဒေယောဂါနဲ့ထပ်သေဆုံးခဲ့တဲ့အတွက်အခုဆိုသေဆုံးရသူစုစုပေါင်း2သိန်းနီးပါးရှိနေပါပြီ။ဘရာဇီးကပြည်နယ်28ခုထဲက73ခုမှာကူးစက်မှုနှုန်းတိုးလာတယ်လို့ဘရာဇီးကျန်းမာရေးဌာနကပြောပါတယ်။ဥရောပမှာတော့ကိုရိုနာဗိုင်းရပ်စ်အကူးစက်ခံသူ2သန်းနီးပါးနဲ့သေဆုံးရသူ9000နီးပါးရှိနေတဲ့စပိန်နိုင်ငံမှာ COVID-19 ကာကွယ်ဆေးကိုတနင်္ဂနွေနေ့မှာစတင်ထိုးနှံပေးတော့မယ်လို့စပိန်ကျန်းမာရေးဝန်ကြီးကပြောပါတယ်။ဂျာမနီမှာတော့ဗြိတိန်မှာကူးစက်ပြန့်နှံ့နေတဲ့ဗီဇပြောင်း COVID-19 ပိုးသစ်ကိုပထမဆုံးကူးစက်သူဖြစ်ဗြိတိန်ကနေလေယာဉ်နဲ့ပြန်လာသူအမျိုးသမီးတူဦးမှာချက်သပင်းတွေကစတွေ့ခဲ့ရပါတယ်။